ကာဇာကမ်းမြောင်ဒေသမြောက်ဖက်အခြားမှာရှိနေသူတက်တန်းကျော်စလုံးတောင်ဘက်ပိုင်းကို24နာရီတွင်သွားကြဖို့အစ္စရေးကာကွယ်ရေးဌာနကပြောထားကြောင်းကုလသမဂ္ဂအရာရှိတွေကမနေ့ကြာသပတေးနေ့မှာပြောပါတယ်ဒီလောက်များပြားလာတဲ့လူဦးရေကိုအချိန်တိုတွင်းမှာပြောင်းရွှေ့ဖို့မဖြစ်နိုင်ကြောင်းနဲ့လူသားချင်းစာနာစရာအဆိုးကျိုးတွေဖြစ်လာလိမ့်မယ်လို့ကုလသမဂ္ဂရဲ့သဘောထားကိုကုလသမဂ္ဂပြောခွင့်ရစတီဖန်ဒူဂျာရစ်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်အဖြစ်ဆုံးနဲ့ကြုံနေရပြည်သားအခြေအနေကနေဘေးထုခရောက်တဲ့အခြေအနေကျသွားနိုင်တာမို့ဒီအမိန့်ကိုပြန်ရုပ်သိမ်းဖို့ကုလသမဂ္ဂကပြင်းထန်စွာတောင်းဆိုကြောင်းကြေညာချက်မှာဖော်ပြထားပါတယ်အစ္စရေးကာဝေးဌာနရဲ့ထုတ်ပြန်ချက်အရပြောင်းရွှေ့ပေးရမယ့်စီရင်ချက်မှာကုလသမဂ္ဂဝန်ထမ်းတွေအပြင်စာတင်ကြောင်းတွေစီးကားနဲ့ကျန်းမာရေးဆောင်ရှောက်မှုပေးတဲ့ဌာနတွေလည်းပါဝင်တယ်လို့စတီဖန်ဒူဂျာရစ်ကကြေညာချက်မှာဖော်ပြပါတယ်အစ္စရေးနိုင်ငံတွင်ပြီးခဲ့တဲ့စနေနေ့ကဟာမတ်အဖွဲ့ကအကြမ်းဖက်ဝင်ရောက်တိုက်ခိုက်ခဲ့တဲ့နောက်ပိုင်းဂါဇာဒေသကိုလောင်စာဆီစားတောက်ကုန်နဲ့ရေစတဲ့အရေးပါတဲ့လိုအပ်ချက်တွေမပို့နိုင်အောင်အစ္စရေးကပိတ်ဆို့ထားတာကြောင့်ဂါဇာဒေသဟာအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရပြီးဖြစ်ပါတယ်အစ္စရေးတို့ရဲ့လက်တော့ပြန်တိုက်ခိုက်မှုကြောင့်ဂါဇာဒေသကလူပေါင်း၃သိန်းခွဲနီးပါးပြည်တွင်းဒုက္ခသည်တွေဖြစ်နေကြတယ်လို့လည်းကုလသမဂ္ဂကပြောပါတယ်အစ္စရေးတက်ကအရန်တက်ဖွဲ့ဝင်3သိန်း6000ကိုစစ်မှုထမ်းဖို့ပြန်ခေါ်ထားသလိုဂါဇာနေဆက်မှာတက်တီချနေတာကြောင့်ဒီအပိုင်းတွင်ကုန်းကြောင်းကနေထိုးစစ်ဆင်ဝင်ရောက်တိုက်ခိုက်မှုတွေလွတ်နိုင်နေဆိုတဲ့တက်ဆွမှုတွေလည်းထွက်ပေါ်နေပါတယ်ခင်ဗျာ